COVID-19 အတည်ပြုလူနာအခုရက်ပိုင်းပြန်များလာနေတဲ့မြန်မာနိုင်ငံမှာရှမ်းပြည်နယ်နဲ့ကယားပြည်နယ်ကဆီးပေးရှောင်ဒုက္ခသည်တွေအကြားနေထိုင်မကောင်းဖြစ်သူတော်တော်များများရှိလာတယ်လို့ပရဟိတကူညီပေးနေသူတွေကပြောပါတယ်။ကိုပူချောင်းဆိုးစတဲ့ COVID ဖြစ်နိုင်တဲ့ရောဂါလက္ခဏာတွေပြပေမဲ့ COVID ရောဂါပိုးရှိမရှိစစ်ဆေးနိုင်မှုအခက်အခဲရှိနေကြသလိုရောဂါမပြန့်အောင်ကာကွယ်နေထိုင်ဖို့လည်းမလွယ်ကူကြပါဘူး။အခုလိုဖြစ်နေတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ။
ဆောင်းရသည်ချမ်းအေးလာတဲ့ကာလမှာရှမ်းပြည်နယ်၊ကယားပြည်နယ်တို့ကနေရာထိုင်ခင်းမပြည့်စုံတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကြောင့်မှနှာစီးချောင်ဆိုးဖျားနာနေတဲ့သူပုံမှန်များပြလာတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေကြသူတွေကပြောပါတယ်။ကယားပြည်နယ်လွိုက်ကော်မြို့နယ်ဘက်ကနေထွက်ပြေးလာပြီးတော့ရှမ်းပြည်နယ်စီဆိုင်မြို့နယ်ထဲမှာခိုးလုံနေကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကြောင့်မှ COVID-19 အတည်ပြုလူနာ2ဦးတွေ့ရှိတယ်လို့ပရဟိတကူညီပေးနေတဲ့ခွန်ကျော်ဆွေကပြောပါတယ်။
လက်ရှိတော့ပရောဖြစ်တယ်ကအဲဒီဖြားနာတဲ့လူကြီးချောင်းဆိုးတဲ့လူတွေရှိတယ်ဗျ။တုံးပြေတာကညောင်းအောင်ရှိတယ်ဗျဖြစ်ကြတယ်။ဖြစ်တယ်ဆိုတာလဲကျွန်တော်တို့သခန်းမှာကကမန်တလင်းပေါ်မှာပဲအဲလိုကတ်နဲ့ထူလေအိပ်တက်ကကြောင်းအဲအေးရလေးပါလာတော့နော်။အဲလိုလိုဆက်ဆဲကျွန်တော်လဲမရှိတဲ့ငွေကြီးအဆင်ပြေတော့လေတော့လဲခက်ခဲတော့မှုရ။ခက်ခဲတော့ကျွန်တော်သခန်းမှာဟိုနေ့ဆစ်လိုက်တာလည်းရောက်ပေါ်သွားတယ်။ပေါ်တော့ကျွန်တော်ဟာဆင်းပေါ်လိုက်တယ်သူနဲ့ contact ပါဆင်ကတော့ကျွန်တော်ကိုရင်းထားပြီးတီးတန်းထားပြလိုက်
စီဆိုင်မြို့ထဲမှာစစ်ဘေးရှောင်ဒုက္ခသည်က2000လောက်ရှိတယ်လို့သူကပြောပါတယ်။ဒုက္ခသည်30အရာခိုင်နှုန်းလောက် COVID-19 ကပ်ရောဂါလက္ခဏာနဲ့ဖျားနာနေကြပေမဲ့ကပ်ရောဂါဟုတ်မဟုတ်စစ်ဆေးနိုင်မှုအခက်အခဲဖြစ်နေတာကြောင့်ဒီထက်မကကူးစက်လာမှာကိုစိုးရိမ်နေကြပါတယ်။တိုက်ပွဲတွေကြောင့်ဥယျာဉ်ပြည်ပြီးထွက်ပြေးနေရတဲ့ချင်းပြည်နယ်မတူပီမြို့နယ်ကစစ်ဘေးဒုက္ခသည်တွေကြားထဲမှာလည်းချောင်းဆိုးဖျားနာမကျန်းမမာဖြစ်နေတဲ့သူတွေပိုများလာတယ်လို့ကူညီပေးနေသူတဦးကပြောပါတယ်။မတူပီမင်းတက်လမ်းမကြီးတခြားဆေးလှုပ်ရှားမှုတွေကြောင့်ကျေးရွာ၅ရွာကဒေသခံ1000ကျော်လောက်ဟာဘေးလွတ်ရာကိုပြေးရှောင်နေရပါတယ်။အဲ့ဒီထဲကမှလက်ရှိလူ300လောက်ဖြားနာနေတယ်လို့ပြောပါတယ်
။အရေးကံကြောင့်လမ်းမတွေကျွန်တော်တို့အေးရတော့တော်တော်အေးတာပေါ့နော်။ပြီးတော့ဟာဆေးချောင်းဆိုးတဲ့သူတွေပို့ပြီးတော့များလာတယ်။ဟာဆေးချောင်းဆိုးတဲ့သူတွေကြတော့အားလုံးလို့ဖြစ်တာပေါ့။နောက်ဖြားနာတဲ့သူတွေတော့300လောက်တော့ရှိနေတယ်ထင်တယ်။ပြီးခဲ့တဲ့လမှာကျွန်တော်တို့အနာဆေးတယ်၊ချားတယ်ပြောနာလည်းရှိတယ်။နားလည်းမရဘူး။ပြီးတော့စားချင်ချင်လည်းပါနေရှိတဲ့ချင်တော့ပြောရတော့ဒီမှာစစ်တဲ့အဂရိယာတွေလည်းမရှိဘူး။
ဇန်နဝါရီလကတည်းကချောင်းဆိုးဖျားနာပြီးတော့အနှံ့ပြောက်တဲ့သူတွေရှိနေပေမဲ့သူတို့မှာ COVID-19 ရောဂါပိုးရှိမရှိဆိုတာစစ်ဆေးပေးနိုင်ခြင်းမရှိသေးဘူးလို့ပြောပါတယ်။ယာယီဒုက္ခသည်စခန်းတွေမှာလူကြီးကများပြားလွန်းတာမို့စစ်ပြေးဒုက္ခသည်တွေကြားမှာတဦးနဲ့တဦးခက်ခွာခွာနေထိုင်ဖို့ဆိုတာကလည်းမလွယ်ကူနိုင်ဘူးလို့ပရဟိတအကူအညီပေးနေသူတွေကပြောပါတယ်။စစ်ဘေးဒုက္ခသည်တွေအတွက်စားရေးတောက်ရေးအပြင်ဆေးဝါးတွေကလည်းမရှိသလောက်ဖြစ်နေပြီးတော့အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုတွေအထူးလိုအပ်နေပါတယ်။မြန်မာနိုင်ငံမှာ COVID-19 တတိယလှိုင်းပြီးတဲ့အချိန်ပြီးခဲ့တဲ့လတွေအတွင်းက COVID အတည်ပြုလူနာကတရက်ကို100ဝန်းကျင်လောက်သာရှိခဲ့တာပါ။ဒါပေမဲ့ Omicron COVID ပိုးသစ်ကူးစက်သူတွေရှိလာခဲ့ပြီးတဲ့နောက် February 9ရက်နေ့ကတော့အတည်ပြုလူနာ900ကျော်အထိတိုးလာခဲ့ပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင်ထုတ်ပြန်ချက်တွေအရပြည်တွင်းမှာ Omicron ကူးစက်သူ84ယောက်ရှိပြီးတော့ကျန်းတဲ့ Omicron အတည်ပြုလူနာ340ကျော်ကနိုင်ငံခြားကနေပြန်လာကြသူတွေဖြစ်ကြပါတယ်ရှင်။